ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာပိုလန်ဟမ်မင်းကြီးဖရန်စစ်ကိုအီတလီနိုင်ငံကဗာတီကန်ကျောင်းတော်မှာစနေနေ့ကတွေ့ရောက်တွေ့ဆုံပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့စစ်တမ်းခံစားနေရတဲ့ယူကရိန်းပြည်သူတွေရဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ပိုလန်ဟမ်မင်းကြီးနဲ့တွေ့ဆုံရတာဟာအလွန်ကိုပဲလေးစားဂရုစရာကောင်းတယ်လို့သမ္မတဇယ်လန်စကီကပြောဆိုသလိုပိုလန်ဟမ်မင်းကြီးကလည်းအခုလိုလာရောက်တွေ့ဆုံတာကိုကျေးဇူးတင်ကြောင်းပြန်လည်းပြောဆိုခဲ့တာပါ။မိနစ်40ကြာတွေ့ဆုံမှုတွေအတွင်းယူကရိန်းမှာစစ်ကြောင်ဖြစ်ပေါ်တဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စတွေနဲ့နိုင်ငံရေးအခြေအနေတွေကိုဆွေးနွေးပြောဆိုတယ်လို့ဗာတီကန်ကျောင်းတော်ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီကတည်းကစပြီးတော့ပိုဟန်မင်းကြီးအနေနဲ့ယူကရိန်းရေးကိုလူသိရှင်ကြားမြစ်တာရထုတ်ဖော်ခဲ့တာတွေပါဝင်ရင်းကျင်းရေးအတွက်ဆူတောင်းပေးနေတယ်လို့လည်းဗာတီကန်ကပြောပါတယ်။ယူကရိန်းပြည်သူတွေအတွက်လူသားချင်းစာနာတဲ့အထောက်အကူတွေပေးဖို့ပိုဟန်မင်းကြီးနဲ့ယူကရိန်းသမ္မတတို့သဘောတူညီမှုရခဲ့ကြတာပါ။ဒါပြင်ပဋိပက္ခတွေကအပြစ်မဲ့ဒုက္ခခံစားသူတွေထိခိုက်လွယ်သူတွေအတွက်အရေးပေါ်အခွင့်အရေးတွေကိုအမြန်ပေးရနိုင်ဖို့လဲပိုဟန်မင်းကြီးကအလေးထားဆွေးနွေးခဲ့တာဖြစ်ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီဟာစနေနေ့မှာအီတလီခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။သမ္မတဇယ်လန်စကီဟာအီတလီကနေဂျာမနီကိုဆက်လက်တွားရောက်မှာဖြစ်ပြီးတော့သူမကတွားခင်မှာပဲဂျာမနီကယူကရိန်းကိုအမေရိကန်ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့စစ်အခွင့်အရေးတွေပေးမယ်လို့ကြေညာခဲ့ပါတယ်။